နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဒီနေ့နှစ်သိက္ကူမိန့်ခွန်းပြောကြရမှာပြည်တွင်းငြိမ်းရေးနဲ့ပတ်သက်ပြီးအပြစ်ခက်ရစရေးပြည်များအောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ပြည်တွင်းငြိမ်းရေးနဲ့ဆက်စပ်နေတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်သူ့တိဆောက်ရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းတွေလှုပ်ဆောင်သွားဖို့ကိုလည်းထည့်သွင်းပြော
ပထမဆုံးပြောကြားလိုက်တဲ့မင်ကောမှာရွေးကောက်ပွဲကာလကတင်ပြခဲ့တဲ့မူဝါဒတွေအတိုင်းအစိုးရတစ်ကဆောင်ရွက်မှာဖြစ်ကြောင်းထပ်လောင်းပြောဆိုလိုက်ပါတယ်။ဒီမူဝါဒတွေထဲမှာအမျိုးသားယဉ်ကျေးစီရေးပြည်ရင်းငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးဒီမိုကရေစီစနစ်ရှင်သန်အမြင့်တွယ်အောင်ဆောင်ရွက်ရေးဆိုတာတွေပါဝင်ကြောင်းထည့်သွင်းပြောဆိုပါတယ်။
တရားဥပဒေစိုးမိုးရေးဆိုတာကျမတို့ပြည်တွင်းငြိမ်းချမ်းရေးအတွက်လည်းအင်တာမအရေးကြီးပါတယ်။တရားဥပဒေစိုးမိုးရေးမရှိဘဲနဲ့ကျမတို့ငြိမ်းချမ်းရေးကိုဆောက်တည်လို့မရပါဘူး။ငြိမ်းချမ်းရေးအကြောင်းပြောနေတဲ့တစ်ချိန်တည်းမှာကျမပြောချင်တာဟာကျမတို့ဟာအရင်အစိုးရရဲ့လူရက်တွေအားလုံးကိုပြစ်ပယ်တဲ့စိတ်ကြောင့်မရှိပါဘူး။အကောင်းတွေလုပ်ခဲ့တာကိုကျမတို့တိမှပြုပါတယ်။ဒီဟာဒီပေါ်မှာဆက်ပြီးတော့ဆောက်တည်သွားပါမယ်။ဒါကြောင့်မလို့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့အပြစ်ခတ်ရဆဲရေးစတင်ပြီးတော့လုတ်ခဲ့တဲ့အတွက်ကျမတို့ဒါကိုအများကြီးတံပိုးထားပါတယ်ဒီအပြစ်ရခရက်ဆဲရေးဟာပြီးမြောက်အောင်လို့အလုံးပါဝင်တဲ့အဖွဲ့အစည်းများပါဝင်အောင်လို့ကျမတို့ဆက်ပြီးတော့စ조사ပါမယ
်ပြည်ရင်းငြိမ်းချမ်းရေးနဲ့ Federal Democracy ပြည်တော်စုတည်ဆောက်ရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးအခုလိုဆက်လက်ပြောဆိုပါတယ
်ငြိမ်းချမ်းရေးညီလာခံများအနေတဆင့်ကျမတို့နိုင်ငံသူနိုင်ငံသားများအလုံးလိုလားတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတခုထူထောင်ဖို့အတွက်ကျမတို့ဆက်ပြီးတော့လုပ်သွားမှာဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့ဂုဏ်ကပြောတဲ့ကျမတို့ရဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုထူထောင်ရေးနဲ့ဟာအင်တာမလေးလေးနက်နက်ကိုဆက်နွယ်မှုရှိပါတယ်။ဒါကြောင့်ကျမတို့ဟာဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရုံနဲ့လိုအပ်ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာတကယ်စစ်မှန်တဲ့ Federal ပြည်ထောင်စုတခုကိုပေါက်ဖွာစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေတခုဖြစ်ဖို့လိုပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်လူထုကိုမထိခိုက်တဲ့နည်းလမ်းတွေအသုံးပြုသွားမယ်လို့လည်းပြောဆိုပါတယ်။ကချင်ပြည်နယ်ငြိမ်းချမ်းရေးတည်ဆောက်မှုမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကဒေါက်တာ Class Samson ကတော့ပြည်ရင်းငြိမ်းချမ်းရေးဖော်ဆောင်မှုအပေါ်အခုလိုသုံးသပ်ပါတယ်
။မနေ့ကဘယ်ဒီညစာနာမနမ်ဆိုင်ရနာမစစ်ကြောင်းတွေဟောလှုပ်ရှားလာရတဲ့ပြင်းမာမှုတွေပြန်ဖြစ်နေတယ်လို့ကြားရတယ်။ကြားရဆိုတော့အမေကလည်းအကြံပေးတယ်ဒီဟန်တန်ကြီးစီကြီးရဲ့ဒီရချက်နဲ့အန်စုံနဲ့စစ်သက်သွားနိုင်နေတဲ့လမ်းစဉ်ကဟိုတစ်ခါတည်းချစ်ကြမလားဆိုတော့ဆွေးရည်တာပေါ့နော
်မြန်မာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့ဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းဟာမြန်မာပြည်မှာကြုံတွေ့နေရတဲ့အကျပ်တဲတွေကိုမိမောင်းထိုးပြထားတယ်လို့ရှုမြင်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်ဒါမဲ့အစိုးရပြစ်တဲ့တန်းတွဲမှာအကက်ခဲတဲ့အကျပ်တဲတွေစင်ခေါ်မှုတွေကတော့အများကြီးပဲကျွန်တော်ကတော့ကြုံရမယ်လို့မြင်တယ်အဲ့တော့လက်ရှိအခြေအနေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့မြန်မာနိုင်ငံကြီးလမ်းပြမြေပုံအစ်စ်တစ်ခုကိုရေးဆွဲနိုင်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်ဖြစ်နိုင်မယ်ဆိုရင်တော့အစိုးရအဖွဲ့အနေနဲ့တစ်ဖက်သက်အပြစ်ကရစဲရေးကိုပေါ်ဆောင်နိုင်ဖို့အဲ့ဒီလိုတစ်ဖက်သက်အပြစ်ကရစဲရေးပေါ်ဆောင်ပြီးတော့တိုင်းမလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုစတင်နိုင်ဖို့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေနဲ့လွတ်တော်တွင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဆွေးနွေးမှုတွေနဲ့ကိုအပြန်အလှန်ချိတ်ဆက်ပြီးတော့ပုံဖော်နိုင်တဲ့နိုင်ငံရေးလမ်းပြမြေပုံတစ်တခုအဲ့ဒါကိုမဖြစ်မနေပေါ်ဆောင်မှုလိုအပ်တယ်လို့မြင်ပါတယ်
။ဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းမှာအစိုးရအသစ်အနေနဲ့အတွေ့အကြုံရှိပြီးနိုင်ငံကိုအကျိုးပြုမဲ့သူဘယ်သူကိုမဆိုအစိုးရအသစ်နဲ့လက်တွဲဆောင်ရွက်ဖို့ကိုလည်းဖိတ်ခေါ်ခဲ့တယ်လို့1948ခုနှစ်ကဗိုလ်ချုပ်အောင်ဆန်းပြောဆိုခဲ့သလိုပြည်သူပြည်သားတွေအပေါ်မြစ်တာထားပြီးနိုင်ငံအပေါ်တစ္ဆာရှိစွာနဲ့အုပ်ချုပ်မယ်လို့လည်းကတိပြုပြောကြားထားပါတယ်